ရန်ကုန်တိုင်းကတုတ်တန်တွေမှာမီးတင်းကြိုဖို့ရောက်လာတဲ့အလောင်းတွေအရင်ကထက်အဆမတန်များပြားလာနေလို့မြို့နယ်လိုက်တုတ်တန်တွေခွဲပြီးတော့ကြိုဖို့တတ်မှတ်လိုက်ပါတယ်။ကိုဗစ်ကပ်ရောဂါတတိယလိုင်းနဲ့ကြုံနေရခြင်းတိဆုံနှုံတိုးလာနေပြီးတော့အလောင်းတွေကိုမီးကြိုဖို့စီစဉ်ရမှာလဲတတ်မှတ်ချိန်ကျော်လွန်တဲ့အထိဆောင်းဆိုင်ကြိုနေရတဲ့အခြေအနေရှိနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြဆိုကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါရယ်ဗျာ
။ရန်ကုန်တိုင်းကရေဝဲထိန်ပင်ကြည်စုနဲ့ကျူချောင်းတုတ်တန်နေမှာမျိုးနယ်လိုက်အလောင်းတွေကိုတင်းကြို့ဖို့စီပင်သာယာကော်မတီကမြစ်တာရက်ခံထားပါတယ်မီးတင်းကြို့ဖို့ရောက်လာတဲ့အလောင်းတွေကိုညအချိန်ထိတင်းကြို့ပေးနေရတဲ့အခြေအနေကြောင့်အခုလိုခွဲပြီးတော့တတ်မှတ်လိုက်တာပါဇူလိုင်လ14ရက်မနေ့ညတုန်းကလည်းရေဝဲတုတ်တန်မှာမီးတင်းကြို့ဖို့စောင့်ဆိုင်းနေရတဲ့အလောင်းတွေပုံနေတဲ့အထိဖြစ်ခဲ့ပါတယ်မျိုးနယ်ကိုမျိုးနယ်ကနေရောက်လာတဲ့အလောင်းတွေကိုတာဝန်ယူရမယ်ကြီးစုတုတ်တန်မှာတော့ဒီကနေ့အထိအလောင်းတွေများနေတယ်လို့သိရပါတယ်တင်းကြိုရမယ့်အလောင်းရေအတွက်ပုံမှန်ထက်များတာမှန်ပေမဲ့အရေအတွက်အတိအကျကိုတော့ပြောခွင့်မရှိပါဘူးလို့ကြည်စုတုတ်တန်တာဝန်ရှိသူတူဦးကပြောပါတယ
်။လာတဲ့အလောင်းတွေပဲတကြိုဝေးရတယ်ပေါ့နော်။ဘော်ရက်ပုံမှန်ထက်တော့များတယ်။ရုပ်နဲ့များတယ်ဆိုနည်းနည်းပေါ်ပြီးကိုများတယ်ဒီသဘောလေးပဲရှိပါတယ်။အချိန်ရတော့ဒီမှာတော့ကျွန်တော်ပုံမှန်တော့ပတ်မှတ်ထားတာ6နိုင်ပေါ့နော်။များတဲ့ခါကျရင်တော့6နိုင်ပဲနည်းနည်းကျော်အောင်ကျော်တယ်။ဒီကလက်ဆံကြီးတောင်ရှိဦးလေအဲ့ဒါမျိုးပဲရှိတယ်။များတဲ့ခါကျတော့ရောက်လာတဲ့အလောင်းကျကျွန်တော်ဘယ်လိုမှမရဘူးလေ။
အခုရပိုင်းတွင်တေဆုံတဲ့သူတွေကိုအများဆုံးတင်းကြိုပေးနေရတဲ့ရေဝဲတုတ်တန်မှာတော့မြို့နယ်ခုနှစ်မြို့နယ်အတွင်းကရောက်လာမဲ့အလောင်းတွေကိုတာဝန်ယူတင်းကြိုပေးရမှာဖြစ်တယ်လို့ရေဝဲတုတ်တန်တာဝန်ခံတဦးကပြောပြပါဗျာ
။ကျွန်တော်ကပုံမှန်ပဲကြိုးနေပါတယ်ပုံမှန်ပဲကြိုးနေတာမြို့နယ်ကတော့ခွဲထုတ်ပေးနေတာ
ရန်ကုန်တိုင်းတွင်ကတုတ်တန်တွေမှာဒီရပိုင်းတွင်တင်းကြိုပေးနေရတဲ့အလောင်းတော်တော်များများဟာအောက်ဆီဂျင်ရော့ပြီးတော့ရုတ်တရက်တေဆုံသွားသူတွေဖြစ်တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်အခုဆိုရင်ပရဟိတလူမှုကူညီရေးအသင်းတွေရဲ့အရေးပေါ်လူနာတင်ကားတွေနဲ့အလောင်းတွေကိုတည်ဆောင်ပြီးမိစကြိုဖို့ဆောင်ရွက်ပေးနေရတာပါအခုရပိုင်းတွင်မှာလူသေဆုံးမှုကစိုးရိမ်စရာကောင်းလောက်အောင်မြင့်တက်နေတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဆရာတော်ရေဝရကမိန့်ပါတယ
်ပရဟိတလုံးနေတဲ့အဖွဲ့တွေကခါနေရရှင်းကူပေါ့နော်နာကူမဟုတ်ဘူးအခုထိုင်နေပင်တုတ်တံမှာကိုအန်ဖီလက်ကားတွေအဲ့ဒီဘောလီတွေတားရိုက်ပို့နေကြရသည်နာရေးကားတွေအစင်မပြီးတော့လို့နိုင်ကြိုင်းနေတဲ့ဒီမလုံလောက်တော့လို့ဒီတိုင်းဖိလက်ကားနေတဲ့တင်ကိုတန်းစီပြီးတော့နေနေရတယ်ကိုကတော်တော်ကြီးဆူဆူဝါးဝါးကိုဖြစ်သွားတယ်ဒီနေ့ဆိုလို့ရှိရင်ဘုံဘုံရဲ့အမရင်ကိုယ်တိုင်အလားဆုံးသွားတာမကြသေးဘူးပေါ့နော်ဒီနေ့မနေ့ပဲအလားဒီအန်ဖိလက်ကားနေပဲပုံပြီးတော့တခါတည်းတကြိုဖို့ရစီရင်လိုက်ရတယ်တကြိုတဲ့နေရာမှာတော့သူတို့ကတော့အတော့အစီအပြေအောင်ဆောင်ရွက်ပေးပါတယ်သူတို့တွေကတော့ကန့်တတ်ချက်ထားမနဲ့အလင်းတင်လို့တင်တယ်လို့သူတို့ဒီအကောင့်လုပ်ပြပါမယ
်။မျိုးနယ်ဆက်နှစ်မျိုးနယ်ကနေရောက်လာမယ့်အလောင်းတွေကိုမီးတင်းကြိုဖို့တာဝန်ယူထားတဲ့ထိန်မင်းတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေကစုပုံရောက်လာလို့တင်းကြိုဖို့အတွက်အချိန်ကြာကြာစောင့်ဆိုင်းနေရတယ်လို့ဆရာတော်ကဆက်ပြီးတော့မိန့်ပါတယ်
။ဒီနေ့အနေထားဘလို့ရှိလဲဆိုရင်ဘုံဘုံကဓာတ်ပုံလေးပဲမြင်ရတာပေါ့။ဘောင်ဘုံဘုံတို့ခုနေသွားခြင်းပင်မဲ့လည်းအဲ့ဒီကတာဝန်ရှိတဲ့သူတွေရောပရိသတ်အများစုရောမလိုလားအပ်တဲ့သူတွေမလိုက်ဖို့ရတဲ့ရင်မောင်းရဲ့အဲ့ရင်ကူရဲ့ပြီးလို့ရှိရင်ဒီ PP ဝတ်ဆောင်တောက်ဆောက်ဝတ်ပြီးတော့နေကြတဲ့သူတွေပေါ့နော်ဒီမှာတန်းစီနေအဲ့ဟာအဲ့ဒီအချိန်တော့၈နာရီမနေ့၈နာရီခွဲလောက်ကုန်ချိန်မှာဒါတန်းစီရတာတနာရီကျော်ကျော်လောက်မှပြီးသွားတယ်ဒီဒီပုံပေါ်လို့ရတဲ့ကမ္ဘာကိစ္စရတာပေါ့နော်အလောင်းလည်းများနေတယ်ကားရင်လည်းအများကြီးတန်းစီနေတယ်
ရွှေပြည်သားအင်းစိန်မင်္ဂလာတုံနဲ့မော်ပြည်ကနေရောက်လာမဲ့အလောင်းတွေကိုတော့ကျူချောင်းတုတ်တံမှာတင်းကြိုဖို့တတ်မှတ်ထားပါတယ်။တေဆုံးသူတော်တော်များများဟာကိုဗစ်တန်ရာလက္ခဏာတွေတွေ့ခဲ့ရပြီးတော့နောက်ဆုံးမှအောက်ဆီဂျင်ရော့ပြီးတေဆုံးခဲ့ကြတာလို့ပရဟိတကူညီသူတွေကပြောပေမဲ့သူတို့မှာရောဂါပိုးရှိမရှိဆိုတာကိုတော့စစ်ဆေးအတည်ပြုနိုင်ခဲ့ခြင်းမရှိပါဘူး။ဒါကြောင့်လည်းဒီတေဆုံးတဲ့သူတွေဟာတရားဝင်ထုတ်ပြန်တဲ့တေဆုံးသူရဲ့အရေးအတွက်တွေမှာမပါဝင်ပါဘူး။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်နေတဲ့ကိုဗစ်လူနာတေဆုံးနှုန်းပမာဏထက်လက်တွေ့မြေပြင်မှာတည်ဆုံနှုံပုံများနေတာကဖြစ်နိုင်ပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတူဦးက VOA ကိုဖြေကြားထားပါတယ်ရှင်